မြန်မာဆိုရနဲ့ပြစ်ခတ်ရစေးသဘောတူညီမှုရထားတဲ့ရှမ်းပြည်ပြည်လည်တီထောင်ရေးကောင်စီတပ်ဖွဲ့နဲ့မြန်မာဒီတပ်ဖွဲ့တချို့ဟာနန်းခမ်းမြို့နယ်ထဲမှာဒီမနေ့မှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။အခုဖြစ်တဲ့တိုက်ပွဲမှာထိခိုက်ကြဆုံးမှုများပြားနေပြီးတော့ယာနေချီတဲ့ဒေသခံရွာသားတွေလည်းတရုတ်ပြည်ဘက်ကိုစစ်ပြေးဒုက္ခသည်တွေဖြစ်နေတိတ်ရှောင်ကြရတယ်လို့သိရပါတယ်။ဒီကြောင့်ထိုင်းချီဆိုင် VOA သတင်းတောက်နိုင်ကိုရင်ကဆက်ပြောပြမှာပါရှင်။
တဖက်နဲ့တဖက်စစ်ရေးတင်းမာနေတဲ့မြန်မာအစိုးရတပ်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ဟောရှမ်းပြည်ပြန်လည်တည်ထောင်ရေးကောင်စီတပ်ဖွဲ့တို့ဟာရှမ်းပြည်နယ်နှက်ခမ်းမြို့နယ်ထဲမှာဒီကနေ့မနက်မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ခြေချတဲ့နောက်မှတပ်စခန်းကိုမြန်မာစစ်တပ်ဘက်ကနေစတင်တိုက်ခိုက်လာတယ်လို့ပြောရေးဆိုခွင့်ရှိသူပူမူဆိုင်းလောင်ဆိုင်ကပြောပါတယ်
။တိုက်ပွဲကဒီမနက်၄နာရီခွဲမှာဆိုရင်ဒီကျဲနမ်ခမ်းချေဆိုင်ခလာရတရင်တဲ့လေးငါကနေအားတရာကျော်နဲ့လက်နဲ့ကြည့်နေတူကျွန်တော်တို့နမ်ခမ်းမျိုးနဲ့မုံမကျေရရှင်လူမြောက်ဖက်ပိုင်းမှာရှိတဲ့ဒေတာကိုလက်နဲ့ကြည့်နေတဲ့ခတ်တက်ခက်ခဲပါလေအခုတစ်ထိကျွန်တော်ဖုံးပြောနေတဲ့အချိန်တည်းမှာကနေတဖက်အကြံလာပြစ်ခတ်နေတော့မှာပဲဒီလိုကကျွန်တော်တို့တော့စခန်းထဲဝင်လာတော့ဝင်လာတဲ့အချိန်မှာတက်ထဲမှာနေရာယူထားတဲ့ကြားတဲ့ကျွန်တော်တို့တတတွေကပြန်လဲပြစ်ခတ်လိုက်တော့ဒီလိုမှာထိနာတဲ့ပုံစံမျိုးရှိပါတယ
်အခုဖြစ်ပေါ်တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုများပြားနေတယ်လို့ရှမ်းပြည်တပ်မတော်ဘက်ကလည်းတဦးကြဆုံးပြီးတော့ထိခိုက်မှုအရေအတွက်ကိုတော့အတိမပြုနိုင်သေးဘူးလို့လည်းဘူမူဆိုင်းလောင်ဆိုင်ကပြောပါတယ်အခုဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်မြန်မာစစ်တပ်ဘက်ကထိခိုက်မှုတွေကိုတော့နတ်ခမ်းမျိုးဒေရခန်တူကအခုလိုပြောပါတယ
်အတူရဘက်က6ယောက်ကနေပါတယ်7ယောက်ကျတော့ရုပ်ပေါ်ကနတ်ခမ်းကျောင်းရောက်နေတာကအရေးပေါ်ဝေးလူနေတော့လူတဲ့ဝေးကိုကျတော့သူတို့ဒီမှာဝေးလူရှင်ထွက်လာတဲ့အချင်းရှိတယ် Army ဆိုတဲ့အတွက်ကိုလာတောင်းတယ်ဝေး
ဒီလိုတိုက်ပွဲဖြစ်ပွားရတဲ့အချိန်လေးနဲ့ပတ်သက်လို့မြန်မာစိုးရရဲ့ပြန်ကြားရေးဌာနကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူးဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နန်းခမ်းမြို့တစ်ဖက်ကမ်းမှာရှိတဲ့နောင်မကျွေးရဦးစုကဝမ်တာဟေဟိုဆိုင်ဝမ်ကွန်အစရှိတဲ့ကျွေးရကဒေရခန့်900ကျော်ဟာတရုတ်ပြည်နောင်တောင်ဘက်ကိုထွက်ပြေးတင်းချောင်နေကြရပါတယ်အခုလိုစစ်ပြေးဒုက္ခတွေတွေတရုတ်ပြည်ဘက်ကိုတင်းချောင်လာမှုကြောင့်တရုတ်ဘက်ကနေလုံခြုံရေးသုံးမြစ်ထားတယ်လို့လည်းအဆိုပါနန်းခမ်းဒေရခန့်ကပဲဆက်ပြောပါတယ်
ကတိရဲ့ရွာတွေကတော့ရွှေရင်းမြစ်တစ်ဖက်ချမ်းကျတော့ပြုတ်ပြီလေဝင်သွားတယ်ဒီဘက်မြန်မာချမ်းကျတော့ဟိုဟာဆေးရဒုက္ခပုံကြီးကျောင်းမှာလာပြီးတော့ခုံလုံးနေကြတွေ့ရတယ်ဒီမနက်ကပဲဆက်ပြေးလာတယ်ဆိုတော့ဟိုဟာသာဝတ်နေရဟိုဟာမျိုးတွေရှိတဲ့အိမ်မှာလာနေကြတယ်ပုံကြီးကျောင်းမှာသွားတဲနေကြတယ်ဗျဟိုဘက်ပြုတ်ချမ်းကျတော့၄900လောက်ရှိတယ်ခဏကဟိုဟာဖုံးစံနှလုံးနဲ့ပြုတ်ဆက်ချမ်းကျသွားတယ်တော့သိရတယ်ကျတာတယောက်ရှိတယ်တယောက်သေးတယ်ဗျပြည်ပြည်ကကြတော့ဖြစ်သေးတယ်အခုလည်းဟိုကူတော့သေးအလုံးနဲ့တိုက်ထားတယ်သွားလာခွင့်မပေးဘူးပြည်ပကံလည်းဟိုလုံဆောင်ရေးချထားတယ
်တကယ်တော့အခုလိုစစ်ရေးအသင်းမှလာတာဟာဧပြီလကုန်ပိုင်းကအရဝတ်စစ်ထောက်လန်းရေး၄ဦးပျောက်ဆုံးမှုနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ကနေတောင်ပိုင်းရှမ်းပြည်တပ်မတော်လက်ချက်လို့စွပ်စွဲထားတယ်လို့မေလ9ရက်နေ့ကရှမ်းပြည်တပ်မတော်ရဲ့ဒင်းခါဆိုတဲ့တပ်စခန်းကိုဝင်ရောက်ရှာဖွေပြီးစခန်းကိုမိရှုဖျက်ဆီးရာကနေကြီးထွားလာတာပါအခုလိုတိုက်ပွဲဖြစ်ပွားနေတဲ့အချိန်မှာပဲဦးသိန်းစောခေါင်းဆောင်နဲ့ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီဖွဲ့ဟာရှမ်းပြည်နယ်အတွင်းကလက်နက်ကန်အဖွဲ့တွေနဲ့တွေ့ဆုံမှုရှိနေတယ်လို့လည်းရှမ်းပြည်နယ်ဝန်ကြီးဆိုင်းအပ်ပေါင်းကပြောဆိုခဲ့ပါတယ်။ဒီဆွေးနွေးပွဲမှာငင်းချမ်းရေးလုပ်ငန်းစဉ်တွေပြင်စစ်ပြေးထုတ်ခတ်တဲ့ရေးကိစ္စတွေကိုလည်းဆွေးနွေးသွားမယ်လို့လည်းသတင်းတွေပေါ်ထွက်နေပါတယ်။ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီတွေအနေနဲ့ငင်းချမ်းရေးလှုပ်ဆောင်ရမှာခက်ခဲတဲ့အနေအထားတွေကြောင့်အချိန်ယူဆောင်ရွက်သွားရမယ်လို့လည်းငင်းချမ်းရေးအကျိုးဆောင်သူဖြစ်သူဦးလှမောင်ရွှေကအခုလိုပြောပါတယ်။
ငြိမ်းချမ်းရေးဖြစ်စဉ်တွေမှာကျွန်တော်တို့နိုင်ငံလိုမျိုးလက်နက်ကင်အားတွေအများကြီးနဲ့ပြည်နယ်လိုရတဲ့နိုင်ငံမျိုးရှိတယ်လို့ကျွန်တော်မစားသေးဘူး။ငြိမ်းချမ်းဖြစ်စဉ်ကတော့စီတိုမတ်ဆိုတဲ့စီကောင်းလည်းရှိတယ်။ဒါနဲ့ပြည်သားကတော့ငြိမ်းချမ်းဖြစ်စဉ်ကတော့ဆက်သွားနေတယ်ဒီလိုပဲထိုးတက်မှုနဲ့ဆွေးနွေးမှုတွေလည်းစီကောင်းရှိနေတယ်ဒါနဲ့နောက်ဆုံးချော်လိုက်ထိုးတက်မှုရှိဆက်သွားဖို့ပါပဲ။စီနေဘက်တွေဆက်လုပ်နေရမယ်အချိန်အများကြီးလိုရမယ်
။တောင်ပိုင်းရှမ်းပြည်တပ်မတော်ခေါ်ရှမ်းပြည်ပြည်လည်တီထောင်ရေးကောင်စီအဖွဲ့ဟာမြန်မာငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတွေနဲ့ပြစ်ခတ်ရစေးရေးနဲ့ငြိမ်းချမ်းရေးသဘောတူလက်မှတ်ရေးထိုးခဲ့ပြီးပြီမဲ့လည်းဒေသအတွင်းမှာတော့နယ်မြေစိုးမိုးရေးအတွက်ထိုးစစ်ဆင်မှုရှိနေတယ်လို့တိုက်ပွဲတွေဖြစ်ပွားနေစေလို့လည်းတောင်ပိုင်းရှမ်းပြည်တပ်မတော်ပြောရေးဆိုခွင့်ရှိသူဘူမူဆိုင်းလောင်ဆိုင်ကပြောပါတယ်ခင်ဗျာ။